'cause it only serves to make me more determined to achieve my final goal. And I come back even stronger.
And so today, I am very proud to designate it as America's newest national monument, the Belmont Paul Women's Equality National Monument, right here.
ဒီအင်ဂျီကိုဘယ်မန့်ပေါ်အမျိုးသမီးများဒန်းလူအခွင့်အရေးသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်တဲ့အကြောင်းကျွန်တော်ဒီကနေ့ဂုဏ်ယူစွာကြေညာပါတယ်
။အဲ့ဒါကတော့သမ္မတဥပမာက NWP ကအမေရိကန်အမျိုးသမီးများပါတီဌာနချုပ်ဖြစ်တဲ့ဘယ်မန့်ပေါ်ကိုအမျိုးသမီးများဒန်းလူအခွင့်အရေးသမိုင်းဝင်အဆောက်အဦဖြစ်တဲ့အကြောင်းဒီနှစ်ဧပြီလကဖွင့်ပွဲအခမ်းအနားမှာကြေညာသွားခဲ့တာဖြစ်ပါတယ်။ဒီအဆောက်အဦကြီးဟာNWP ပါတီစတင်တည်ထောင်ခဲ့တဲ့1929ခုကစလို့ပါတီရဲ့ဌာနချုပ်ဖြစ်ခဲ့တာပါဒီအဆောက်အဦအနေနဲ့တမိုင်းဝင်ခဲ့တာကတော့အမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့မျိုးသမီးများဒန်းတူအခွင့်အရေးကိုချိုးပန်းခဲ့တဲ့ဌာနချုပ်ဖြစ်လို့ပါပဲခုခါမှာအမေရိကန်တမိုင်းမှာလာမယ့်နိုဝင်ဘာလကျင်းပမယ့်ရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုရဲ့ပထမအဦးဆုံးသောအမျိုးသမီးသမ္မတဖြစ်လာနိုင်မဲ့အခြေအနေဟာလမ်းပွင့်လာပြီလို့ဆိုရမှာဖြစ်ပါတယ်။ခုလိုအမျိုးသမီးများအခွင့်အရေးတိုးတက်မှုတွေရှိပေမဲ့လို့လေလွန်ခဲ့တဲ့1900ခုနှစ်များတုန်းကတော့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်မရှိခဲ့ကြတဲ့အတွက်ကြောင့်လေထိုစဉ်ကအမျိုးသမီးကြီးတွေဘယ်လိုကြိုးပမ်းခဲ့ကြပါသလဲ။သမ္မတဥပမာပြောခဲ့တာကတော့
These women first organized in 1912 with little money but big hopes for equality for women all over the world.
တောင်ကိုရဆန်ခုနှစ်တုန်းကဒီအမျိုးသမီးတွေဟာလက်ထက်ငွေသိမ့်မရှိခဲ့ကြပေမဲ့မျှော်မှန်းချက်တွေကကြီးမားကြပါတယ်။ကမ္ဘာတစ်ဝှမ်းအမျိုးသမီးတွေအတွက်ဒန်းတူအခွင့်အရေးရရှိကြဖို့ဖြစ်ပါတယ်။သူတို့အမျိုးသမီးတွေပိုင်ဆိုင်ပစ္စည်းတွေအမွေဆက်ခံပိုင်ခွင့်တွေကိုအစိုးရကိုတင်မြှောက်ပိုင်ခွင့်ရှိဖို့ကျောင်းတွေတက္ကသိုလ်တွေမှာဒန်းတူအခွင့်အရေးရရှိဖို့လုံငန်းခွင်မှာဒန်းတူခွင်ရေးရရှိမှုနဲ့ဒန်းတူလာစာခန်းစားခွင်ဆက်သဖြင့်လို့ဖြစ်ပါတယ်။ဒီကျပြန့်လှတဲ့ရည်မှန်းချက်တွေကိုအောင်မြင်နိုင်ဖို့ရာဒီမိုကရေစီစနစ်မှာအမျိုးသမီးများပြောဆိုပိုင်ခွင့်ရရှိဖို့ကပထမခြေလှမ်းဖြစ်တယ်လို့သူတို့ကနားလည်ထားကြတာဖြစ်ပါတယ်
။ဘယ်မွန်အင်ဂျီကို1929ခုက NWP အမျိုးသမီးများဌာနချုပ်အဖြစ်အမျိုးသမီးများအခွင့်အရေးလှုပ်ရှားသူပြင်ခဲ့ပုဂ္ဂိုလ်တဦးဖြစ်တဲ့ပြင်ပါတီရဲ့ဥက္ကဋ္ဌဟောင်းလေးဖြစ်တဲ့ Elver Bondman အကူအညီနဲ့ဝယ်ယူခဲ့တာဖြစ်ပါတယ်။ဒီဌာနချုပ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့ကြသူတွေနဲ့ခေါင်းဆောင်ကတော့ Alice Paul ဖြစ်ပါတယ်။ Alice Paul နဲ့ပတ်သက်လို့သမ္မတက
Their leader Alice Paul was a brilliant community organizer and political strategist.
She recruited women and men.လူမှုရေးမှာထူးချွန်သူတူဖြစ်တဲ့အပြင်နိုင်ငံရေးပြည်ရည်လည်းကြွယ်ဝလှသူဖြစ်ပါတယ်။သူကနိုင်ငံတော်ဝန်ရှိအမျိုးသမီးတွေကိုရောအမျိုးသားတွေကိုပါအတူတူတိုက်ပွဲဝင်ကြဖို့ဖိတ်ခေါ်ခဲ့ပါတယ်။သူတို့ကအင်ဖြူရောရှစ်မှာတပတ်9ရက်စလုံးဆန္ဒပြခဲ့ကြပြီးမဲပေးပိုင်ခွင့်ကိုစတင်တောင်းဆိုခဲ့ကြပါတယ်။သူတို့တွေဟာဝိုင်းလောင်ခံရ၊ပြစ်တင်ခံရ၊အဖမ်းခံရ၊ရိုက်နှက်ခံရတယ်လို့အစံကခံဆန္ဒပြတာတွေလည်းသူတို့လုပ်ခဲ့ကြပါတယ်။ဒီလိုအခက်အခဲတွေရင်ဆိုင်နေရတဲ့ကြားကအမျိုးသမီးကြီးငယ်တို့ဟာမဲပေးပိုင်ခွင့်ကိုတောင်းဆိုခဲ့ရပါတယ်
။မြို့သူများမဲပေးပိုင်ခွင့်ရရှိခဲ့တဲ့ဗြိတိန်နိုင်ငံကနေဌာနီအမေရိကန်နိုင်ငံကို1910ခုနှစ်ကပြန်လာခဲ့တဲ့ Alice Paul ဟာပင်ဆယ်ဗေးနီးယားတက္ကသိုလ်မှာဘောဂဗေဒပါရဂူဘွဲ့ကိုရရှိပြီး1912ခုနှစ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ဦးဆောင်ခဲ့တဲ့အတွက်ကြောင့်လေ1920ခုဩဂုလမှာမြို့သူများမဲပေးပိုင်ခွင့်ကိုရရှိခဲ့တာဖြစ်ပါတယ်။သမ္မတဥပမာက
In 1920 they won that right. We ratified the 19th amendment. But the suffragists
1920ပြည်နှစ်မှာအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိခဲ့ကြပါတယ်။လွှတ်တော်ကဖွဲ့စည်းပုံဥပဒေပြင်ဆင်ချက်၁၉ကိုအတည်ပြုလိုက်ပါတယ်။ဒါပေမဲ့အမျိုးသမီးများမဲပေးပိုင်ခွင့်အတွက်ဆက်လက်တိုက်ပွဲဝင်ခဲ့ကြသူတွေကဒါနဲ့မယောင်ရဲပါဘူး။ဒီသမိုင်းဝင် Belmont NG ကိုပြောင်းလာပြီးဆက်ကြိုးပမ်းခဲ့ရပါတယ်။လွတ်တော်နဲ့သိမဝေးလာတဲ့ဒီ NG မှာသူတို့တွေဟာမိန်ကွန်းတွေရေးကြဥပဒေမူကြမ်းတွေရေးဆွဲကြပြီးကျမ်းမာဒန်းလူအခွင့်အရေးရရှိဖို့လွတ်တော်ကိုဖိအားပေးခဲ့ကြပါတယ်။ကုလသမဂ္ဂပဋိညာဉ်စာရင်းကြီးမှာအမျိုးသမီးများအခွင့်အရေးကိုထည့်သွင်းဖို့1964ခုပြည်သူ့အခွင့်အရေးအတည်ပြုဖို့လွတ်တော်မှာအမျိုးသမီးတွေဝင်ရောက်ရွေးချယ်ခံဖို့ကြိုးပမ်းခဲ့ကြပါတယ်။ဒီအင်ဂျီဟာ အမျိုးသမီးများဒန်းတူအခွင့်အရေးရရှိရေးကြိုးပမ်းလှုပ်ရှားမှုတွေရဲ့ဆုရဖြစ်ခဲ့ပါတယ
်ဘယ်မွန်ပေါ်အမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့တမိုင်းဝင်အဆောက်အဦးမှာပြတိုက်ဖွင့်ထားပြီးထိုစဉ်ကအမျိုးသမီးများလှုပ်ရှားခဲ့တဲ့တမိုင်းဝင်ပစ္စည်းများဓာတ်ပုံများစသဖြင့်တို့ကိုပြသထားတာဖြစ်ပါတယ်အဲ့ဒီပြသထားတဲ့ပစ္စည်းတွေနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့စံတပြခဲ့ကြစဉ်ကင်ဆောင်ခဲ့ကြတဲ့စာတန်းတွေလည်းပြသထားတာတွေ့ရပါတယ်။1973ခုကထိုစဉ်အမေရိကန်သမ္မတဝုဒ်ရိုးဝီလ်ဆန်ကိုစံတာပြခဲ့ရမှာအသုံးပြုခဲ့တဲ့သမ္မတထံတောင်းဆိုတဲ့စာတန်းပါချက်လက်တွေနဲ့ပတ်သက်လို့ဘယ်မွန်ပေါ်ပြတိုက်တာဝန်ခံတူပြောပြခဲ့တာကတော့
Mr. President, it is unjust to deny women a voice in their government.
သမ္မတကြီးရှင်နိုင်ငံကိုအုပ်ချုပ်တဲ့အစိုးရကိုတင်မြှောက်ရမှာအမျိုးသမီးများရဲ့အခွင့်အရေးကိုပိတ်ပင်တာဟာမတရားပါဘူးအစိုးရကတော့အမျိုးသမီးတွေမွေးထားတဲ့သားတွေကိုတော့စစ်ထဲကိုဝင်ခိုင်းထားတာဖြစ်ပါတယ်လို့ရေးသားထားတာဖြစ်ပါတယ်ထို့စဉ်ပထမကမ္ဘာစစ်တုန်းကပြည်သူတွေကအစိုးရကိုမဝေဖန်ရဲကြဘူးဒါကြောင့်ခုလိုစာတန်းတွေဟာသမ္မတကြီးကိုတာဝန်ယူစေဖို့ပြက်ပြက်သားသားတောင်းဆိုမှုပါပဲကျမတို့ရဲ့သားတွေကိုတော့စစ်ထဲဝင်စေပြီးတခြားနိုင်ငံတွေကိုစားတန်တူအခွင့်အရေးရရှိဖို့လွတ်လပ်ဖို့တိုက်ပွဲဝင်ခိုင်းတာကျမတို့နိုင်ငံမှာတော့ဒီလိုအခွင့်အရေးမရှိဘဲတခြားနိုင်ငံတွေမှာသွားတိုက်ပေးနေတာဘယ်လိုတရားပါမလဲခြားသဖြင့်ထိုစဉ်ကအမျိုးသမီးတွေထောက်ပြခဲ့ကြတာကိုပြတိုက်တာဝန်အမျိုးသမီးကရှင်းပြခဲ့တာဖြစ်ပါတယ်ခုလိုအမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့အဲလစ်ပေါ်လ်ခင်မတိုင်ခင်1848ခုနှစ်ထက်ကကြိုးပမ်းခဲ့ကြတာဖြစ်ပါတယ်Molly McGregor ကတော့ NWHB လို့တူကခေါ်တဲ့မြို့ပြများတမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးရဲ့မတ်တီသူတူဖြစ်ပါတယ်။သူရဲ့ပြောပြချက်ကတော့
Well, I think the most noted personality of the women's rights movement is in terms of women.
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ
်။ဆီယာမတွေဟာဆီယာတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်သနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်သနီကElizabeth Cady Stanton နဲ့အတူ New England မှာမတည်ခဲ့ကြတာဖြစ်ပါတယ်။ Elizabeth Cady Stanton ကတော့ဘယ်သူပါလဲ? Miss McGregor က
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်။သူကတော့စနကောဖောလ်စ်ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လိုတဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်ကုလို1848ခုနှစ်ကစလို့ဆူဇန်ဘီအန်သနီနဲ့အလစ်ဘတ်ကေဒီစတန်တန်တို့လိုအမျိုးသမီးအချို့တော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့မီများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆယ်လေးပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့မီများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့မီများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me 'cause it only serves to make me